။တရုတ်ဆိုရက American Cheese Site Wall Street Journal သတင်းစာကသတင်းထောက်3ကိုသတင်းယူခွင့်လိုက်စင်ရုပ်သိမ်းလိုက်ပါတယ်။တရုတ်ဆိုရအမည်အရ Wall Street Journal ကအဒီတအပေါ်သတင်းကောင်းကြီးတစ်ခုဟာလူမျိုးရေးကွဲခြားမှုစံတာကြောင့်လို့ဆိုပါတယ်။တရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရဂန်ရှွမ်းကဗုဒ္ဓနေ့ကဘီဂျင်းမြို့မှာသတင်းထောက်တွေကိုပြောကြားရမှာဖေဖော်ဝါရီလ3ရက်နေ့ကရေးသားဖော်ပြခဲ့တဲ့ China is the real sick man of Asia တရုတ်နိုင်ငံကအာရှတိုက်ရဲ့တကယ်လူနာပဲဆိုတဲ့အဒီတအပေါ်နဲ့ပတ်သက်ပြီး Wall Street Journal သတင်းစာကမတောင်းပန်တာကြောင့်လို့ဆိုပါတယ်။ American သုတေသီ Walter Russell Mead ရေးသားတဲ့အဒီတအပေါ်မှာ Coronavirus ကိစ္စတရုတ်တို့ကြိုက်တွယ်ပုံကိုဝေဖန်ရေးသားထားတာဖြစ်ပါတယ်။ Sick man of Asia ဆိုတဲ့စကားရဟာသမိုင်းအရတရုတ်လူမျိုးတွေကိုပုံသေးကားချက်ကြည့်မြင်နှိမ့်ချပြောဆိုရမှာသုံးခဲ့တာဖြစ်ပြီးယောဂထူပြောမှုနဲ့မတန့်ရှင်းမှုပြယုတ်ဖြစ်သုံးစွဲခဲ့တာလည်းဖြစ်ပါတယ်။ Wall Street Journal ကလိုင်းစီရုပ်သိမ်းခံရတဲ့ရင်းနောက်သုံးအမည်ကိုထုတ်ပြန်ခဲ့ရမှာအမေရိကန်နိုင်ငံသားနှစ်ဦးဖြစ်တဲ့တရုတ်ဘယူရိုဒုတိယအကြီးအကဲဂျိုချင်းသတင်းတော့ချောက်ဒန်းနဲ့အော်စတြေးလျနိုင်ငံသားသတင်းထောက်ဖိလစ်ဝမ်တို့ဖြစ်ပါတယ်။သူတို့အားလုံး၅ရက်အတွင်းတရုတ်နိုင်ငံကထွက်ခွာရမှာဖြစ်ပါတယ်။တရုတ်ဆိုရရဲ့လူရက်ကိုအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကဖြစ်တည်ရှုတ်ချခဲ့ရမှာရင်းကျက်ပြီးတာဝန်ရှိတဲ့နိုင်ငံတွေဟာအချက်အလက်နဲ့အယူအဆတွေကိုတင်ပြလည်ရှိတဲ့လွတ်လပ်တဲ့မီဒီယာကိုသဘောပေါက်နားလည်ကြကြောင်းချက်ချက်ချက်ပြန်လည်ပြောကြားတာဒါမှန်ကန်တဲ့တုံ့ပြန်မှုဖြစ်တယ်လို့အမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပုံပီယိုကပြောပါတယ်။